အဂရိလိုက်စာမှုအရှုပ်တော်ပုံနဲ့ရင်ဆိုင်နေရတဲ့တန်ကိုရီယာသမ္မတဘက်ကွန်ဟေကဒီသတင်းနဲ့တဲလွတ်တော်မှာသူ့အပေါ်ယုံကြည်မရှိအဆိုတည်သွင်းမှုကနေထွက်ပေါ်လာမဲ့ရလဒ်ကိုလက်ခံမဲ့အကြောင်းဒီနေ့ပြောဆိုလိုက်ပါတယ်။သမ္မတအပေါ်ယုံကြည်မရှိအဆိုနဲ့ပတ်သက်လို့တောင်းချနေလွတ်တော်မှာမဲပေးနိုင်ွယ်ရှိပါတယ်။ဒါပေမဲ့တိုက်ခိုက်မှုဘက်ကသုံးပုံနှစ်ပုံမဲအများစုနဲ့ တွေ့ဆုံခဲ့တယ်လို့အခုဒီတွေ့ဆုံပွဲအပြီးမှာတော့ပါတီထိပ်တန်းအရာရှိတဦးဖြစ်တဲ့ချွန်ကျင်ဆက်ကဧပြီလထဲမှာယာရုကနေနှုတ်ထွက်ဖို့ပါတီရဲ့အဆိုပြုချက်ကိုမစ်ဖက်ကလက်ခံဖို့ဆန္ဒရှိတဲ့အကြောင်းပြောပါတယ်ဒါပေမဲ့ဒီသမရဘက်ကိုအနေနဲ့ယာရုကနေချက်ချင်းနှုတ်ထွက်ပေးမယ့်ပုံမျိုးတော့မထွက်ရပါဘူး။တကယ်လို့အယုံကြည်မရှိအဆိုအတည်ဖြစ်သွားရင်တော့2018ခုနှစ်ဖေဖော်ဝါရီလကျမှသမရတပ်တန်းတရားဝင်ကုံဆုံးမှဖြစ်တဲ့သမရဘက်ကိုအနေနဲ့အချိန်မတိုင်ခင်ယာရုကနေနှုတ်ထွက်ရတဲ့ဒီဒီမိုကရေစီနှိကျရွေးကောက်တင်မြောက်ခံထားတဲ့ပထမဆုံးတောင်ကိုရီးယားသမရဖြစ်ပါလိမ့်မယ်။သမရဘက်ကိုဟာသူ့ရဲ့မိတ်ဆွေချွန်ဆူစီကစီစဉ်လှုပ်ဆောင်တာလို့ဆွဆွဲခံထားတဲ့ဒေါ်လာတန်ပေါင်းများစွာကိုမတော်ဩဇာတုံရယူခဲ့မှုအရှုပ်တော်ပုံနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးခံနေရတာပါရှင်။